မင်္ဂလာညနေခင်းမှာတောတာရှင်များရှင်၂၀၁၉ခုနှစ်မေလ၂၀ရက်တင်းလာနေ့ညနေခင်း VOA စီစဉ်နေကိုမင်းကပြောင်းစီမြောင်းမှာရှိတဲ့ဒီစီကနေ၆နိုင်ခွဲကနေ9နိုင်ထိလိုင်းလူမီတာ second 19နဲ့25တို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။ဆမာအီတန်ဆမာဒီညနေခင်းရဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ဆမာကတော့ဆွမျက်ပေါ်မှာ American သမ္မတ Donald Trump အနေနဲ့ Iran ပေါ်ချိန်ချောက်နေမဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့နယ်လို့ Iran နိုင်ငံတိုင်းဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။Huawei smartphone တွေမှာ Google ရဲ့ operating system စနစ်အပါအဝင် software hub တွေနဲ့ဤပညာအထောက်အကူအားလုံးအသုံးပြုခွင့် license ကို Google ကရပ်ဆိုင်းလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့သောတာရှင်နဲ့နားဆင်ကြရမယ်ဒီမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြောင်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ခလီးတယောက်သေဆုံးပြီးတော့၄ယောက်ထပ်မင်းတင်ရရခဲ့ရတဲ့ပတ်သက်ပြီးတော့
နေ့ကတော့အဲဒီဘာလာနဲ့ဟိုလာကြောက်တောင်ကြားထဲမှာပဲဖြစ်တာပေါ့။ကျွန်တော်တို့ဒီကနေပြီးတော့မှပြင်းထန်တဲ့ခုပေါ့အောက်ကိုပြန်ဆင်းလာတာရှိတယ်။
နောက်ပိုင်းတိုက်စစ်ဌာနချုပ်တမတော်ပြောခွင့်ရကခုလိုပြောသွားတာအပါအဝင်တိုက်ပွဲနောက်ဆုံးရခြေအနေတွေကိုလည်းမကြခင်မှာပြည်စုံလာစင်ကြဖို့ရှိပါတယ်။ဒါပြင်မလေးရှားမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးဖို့တင်လာတဲ့ကာဒီတိမ်းမောက်ခဲ့တဲ့အကြောင်းမင်းကကွယ်ဝင်ကြီးတဲ့ခန့်လိုက်တဲ့တဲ့တင်စာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရတဲ့တဲ့တွေကိုမက်ဆီမြမွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
။ American သမ္မတ Donald Trump အနေနဲ့ Iran ပေါ်ချိန်ချောက်နေမဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့လို့ Iran နိုင်ငံသားရဲ့ဝင်ကြီး Mohammad Javad Zarif ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်နဲ့တိုက်ရင် Iran ဆိုတာအဆုံးသတ်သွားမှာဖြစ်တဲ့နောက်ထပ်ဘယ်တော့မှမချိန်ချောက်ပါနဲ့လို့သမ္မတ Trump ကဒီနေ့ကနေ့တုန်းက Twitter ပေါ်မှာရေးသားခဲ့တာကို Iran နိုင်ငံသားရဲ့ဝင်ကြီးကခုလိုတုံ့ပြန်တာပါ။အမျိုးသားလုံခြုံရေးသမ္မတအကြံပေး John Bolton Israel ဝင်ကြီးချုပ် Benjamin Netanyahu တို့ပါဝင်တဲ့လူတစုရဲ့ဖိအားခံရတဲ့သမ္မတ Trump အနေနဲ့သူ့အရင်ရန်လိုသူတွေမအောင်မြင်ခဲ့တဲ့ကိစ္စကိုသူလုံနိုင်မှာပဲလို့မျှော်လင့်နေတယ်လို့ဝင်ကြီး Zarif ကပြောပါတယ်။စီပွားရေးအရာတစ်ဖက်သက်အနိုင်ကျင့်တာမခံချင်အောင်ပြောတာတွေနဲ့အီရန်ကိုချေမှုန်းလို့မရဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တပတ်တုန်းကတော့သမ္မတ Trump ကအီရန်နဲ့ဆွေးနွေးနိုင်တယ်လို့ပြောခဲ့တာပါ။အီရန်နဲ့ဆင်မဖြစ်ဖို့မျှော်လင့်တယ်လို့လည်းသတင်းတောက်ရဲ့အမေကိုသမ္မတကဖြေခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေလျော့သွားတဲ့ပုံမရပါဘူး။အီရတ်နိုင်ငံဘက်ဒက်မြို့တော်ကလုံခြုံရေးတင်းကျပ်တဲ့အစိတ်အောင်နေမီတွေကအမေရိကန်တန်ယုံနဲ့10ကီလိုမီတာတောင်မဝေးတဲ့နေရာကိုအစစ်နိုင် rocket ဒုံးတစ်ခုတနင်္ဂနွေနေ့ကကြားရောက်ခဲ့တယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရမှုမရှိတဲ့ပောက်ကွဲမှုကို Pentagon ကသိရှိကြောင်း American ဗဟိုကိုယ်ကဌာနပြောခွင့်ရ Bill Arbin ကပြောပါတယ်။အခုလို Iran ကြောထောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေရဲ့လုပ်ရက်အတွက် Iran ကတာဝန်ခံရမှာဖြစ်တယ်လို့ American အနေနဲ့တီးခံမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်။
တောင်ကျောက်ပင်လယ်တွင်းမှာရှိနေတဲ့ American စစ်သင်္ဘောတစ်စင်းကိုတရုတ်နဲ့ဖိလစ်ပိုင်တို့ဒူဘိုင်ကိုပိုင်အငင်းပွားနေကြတဲ့ Scarborough ၆တန်းနေနာကိုပို့လိုက်တယ်လို့ American စစ်တပ်ကပြောကြားလိုက်ပါတယ်။တစ်ဖက်နဲ့တစ်ဖက်ဒူဘိုင်ကိုပိုင်အငင်းပွားနေတာတွေကိုထိမ့်ဖို့နဲ့နိုင်ငံတကာဥပဒေအရထိန်းချုပ်ထားတဲ့ဒီရေလမ်းကြောင်းတွေကိုဆက်အသုံးပြုနိုင်ဖို့အတွက် USS Preble စစ်သင်္ဘောဟာ Scarborough ၆တန်းနေနဲ့ရေမိုင်းဆက်လက်မိုင်အကွာကိုသွားနေပြီဖြစ်တယ်လို့ American အမတ်9ရေတပ်မဟာရဲ့ပြောခွင့်ရတန်ဖိုးကြီး Claydos ကပြောပါတယ်။ဒါဟာဒီဒေသမှာပြီးခဲ့တဲ့လအတွင်းအမေရိကန်စစ်တပ်ကရေကြောင်းလက်လက်စွာသွာလာခွင့်ကိုဒုတိယအကြိမ်လှုပ်ဆောင်ကျင့်သုံးလိုက်တာဖြစ်ပါတယ်။ပုံမှန်လုပ်နေကြလက်လက်စွာရေကြောင်းသွာလာခွင့်စစ်စင်လုပ်ငန်းစဉ်တွေကိုပွင့်လင်းမြင်သာမှုရှိရှိတသမတ်ထဲလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းစင်ကိုမာဗုဒ္ဓနေကကျင်းပပြုလုပ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာအမေရိကန်ရေတပ်စစ်စင်လုပ်ငန်းတွေရဲ့စစ်ဦးစီးမှုဘူဂျုံကြီးဂျွန်ရစ်ချစ်စန်ကပြောကြားလိုက်ပါတယ်ခင်ဗျာ
တရုတ်နိုင်ငံဆိုင်ရာအမေရိကန်တာအမတ်ကြီးဟာတိဘက်ဒေသကိုတွားရောက်ပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေနှစ်နေရာတွေကိုတွားရောက်လေ့လာခဲ့ပါတယ်တိဘက်ဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့တိဘက်ရဲ့သူမတူတဲ့ယဉ်ကျေးမှုနဲ့ဘာသာစကားထိန်းသိမ်းရေးအပေါ်ကန့်သတ်ခံရတာကိုစိုးရိမ်ကြောင်းတာအမတ်ကြီးတယ်ရီဘရန်စတက်စိုးရိမ်ကြောင်းပြောခဲ့တာကိုတန်ယုံပြောခွင့်ရသူကသတင်းမီဒီယာတွေကိုပေးပို့တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့အိန္ဒိယချင်းချင်းဟိုင်နယ်ကိုမေလ19ရက်နေ့ကနေ25ရက်နေ့အထိသမ္မတတပ်အမတ်ကြီးဘရန်စတက်တွားရောက်နေတယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူဟာဟိမဝန္တာတောင်တန်းဒေသမှာရှိတဲ့တိဘက်နယ်ကို၄နှစ်အတွင်းမှာပထမဆုံးတွားခွင့်ရတဲ့အမေရိကန်တန်တမန်ဖြစ်ပါတယ်။တိဘက်ဒေသစီကိုနိုင်ငံသားတွေအထူးသဖြင့်သတင်းတော့တွေနဲ့တန်တမန်တွေတွားရောက်မှုကန့်တတ်တဲ့မူကိုကျင့်သုံးတဲ့တရုတ်တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့် visa ညှင်းဆန်ရမယ့်ဥပဒေကိုအမေရိကန်မှာပြီးခဲ့တဲ့ဒီဇင်ဘာလကအတည်ပြုခဲ့ပြီးတဲ့နောက်မှာအခုလိုအမေရိကန်တန်တမန်တွားလည်တာလည်းဖြစ်ပါတယ်။ဗီဇာပယ်ထတာကိုအခုနှစ်ကုန်ပိုင်းကစပြီးအမေရိကန်ဘက်ကကျင့်သုံးမှာပါဒီဥပဒေကိုလုံးဝကန့်ကွက်တယ်လို့တရုတ်ဘက်ကချက်ချင်းဆိုလိုတုံ့ပြန်ခဲ့ပြီးတော့
ဒီယိုဘီတွင်ရဲ့အပေါ်အမေရိကန်ရဲ့ဝင်ဆွတ်တဲ့လုပ်ရက်ကနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်နိုင်တယ်လို့ဆိုခဲ့ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နားမှာလုံခြုံရေးတပ်ဖွဲ့ရဲ့ဝင်ရောက်စီးနင်းမှုအတွင်မှာစစ်သွေးကြောအလို့တန်တရားရှိသူ12ယောက်သေဆုံးသွားခဲ့တယ်လို့အီဂျစ်ပြည်ရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။အဲ့ဒီစစ်သွေးကြောတွေဟာမွတ်စလင်ညီကို လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အီဂျစ်နိုင်ငံကဂီဇာပိရမစ်တွေနားမှာကမ္ဘာလှည့်ခီးသွားတွေတင်ဆောင်လာတဲ့ဘတ်စကာတစ်စင်းလမ်းဘေးထောင်ဘုံတလုံးထိမှန်ခဲ့ပြီးနောက်တရက်ကြာမှာအခုလိုဝင်ရောက်စီးနင်းခဲ့တာပါ။ဒီဘုံခွဲတိုက်ခိုက်မှုတွေမှာတော့18ယောက်ထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့အီဂျစ်လုံခြုံရေးအာဏာပိုင်တွေကပြောပါတယ်။အခုချိန်ထိတော့ဘသူသားမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုခြင်းမရှိသေးသလိုပြည်ထရေးကလည်းဒီကနေ့စီးနှင်းမှုဟာဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တယ်ဆိုပြီးတော့ပြောမထားပါဘူး။အဲ့ဒီဘတ်စကားပေါ်မှာလူ28ယောက်ပါဝင်ပြီးတော့အများစုကတောင်အာဖရိကနိုင်ငံကကမ္ဘာလှည့်ခီးသွားတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ခီးတွေတွေက3ယောက်ကိုတော့အနီးအနားကစေရုံတစ်ခုကိုပို့လိုက်တယ်လို့အီဂျစ်ခီးသွားလုပ်ငန်းဝန်ကြီးဌာနက Twitter ကနေပြောပါတယ်။ဒီပေါက်ကွဲမှုကတော့ Pyramid တွေနားကဆောက်လက်ဆ Grand Egyptian Museum နားမှာဖြစ်သွားခဲ့တာပါ။ပောက်ကွဲမှုကြောင့်ပြတိုက်ကိုထိခိုက်မှုတစ်စုံတရာမရှိခဲ့ဘူးလို့အီဂျစ်ရှေးအောင်သုတေသနဝန်ကြီးဌာနကညင်ညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဇန်ဘာလတုန်းကတော့အဲ့ဒီဂီဇာပိရမစ်တွေနားမှာဘတ်စကာဒင်းဘုံခွဲတိုက်ခိုက်ခံရတာကြောင့်အဗီနန်ခီးသွား၃ဦးနဲ့အီဂျစ်ခီးသွားအဲလန်ညွန်တို့တို့တေဆုံးခဲ့ပါတယ်ခင်ဗျာ
။အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။Huawei smartphone တွေမှာ Google ရဲ့ Android operating စနစ်အပါအဝင် software, hardware နဲ့နည်းပညာအထောက်အကူအားလုံးအသုံးပြုခွင့် license ကို Google ရဲ့မိခင်ကုမ္ပဏီ Alphabet ကရပ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American ကုမ္ပဏီတွေမတုံ့ရလို့ American သမ္မတ Donald Trump အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလို Google ကဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့် license မလိုတဲ့ open source software တွေကဒီလွဲလို့ Google ရဲ့နည်းပညာတွေကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။ smartphone တွေမှာ Android operating system ကိုအဓိကအသုံးပြုတဲ့ Huawei အတွက်အတော်လေးအထိနာကျဖြစ်ပါတယ်။ open source ဖြစ်တဲ့အတွက် Android operating system ကို Huawei ကဆက်သုံးနိုင်မှာဖြစ်ပေမဲ့သူနဲ့ပတ်သက်တဲ့နည်းပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူး။Google app တွေကိုလက်ရှိအသုံးပြုနေတဲ့ Huawei smartphone တွေအနေနဲ့တော့အဲ့ဒီ app တွေကို update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာပါ။ဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android software အသစ်ကိုထုတ်ရင်တော့ Huawei phone တွေမှာတုံးလို့ရတော့မှာမဟုတ်ပါဘူး။အစိုးရထုတ်ပြန်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီးနောက်ဆက်တွဲဘလို့ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်လဲဆိုတာကိုသုံးသပ်နေတယ်လို့ပြောပါတယ်။လက်ရှိ Huawei smartphone နဲ့ tablet computer သုံးနေသူအားလုံးအတွေ့ရောကမ္ဘာတဝန်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကတော့ပြောကြားထားပါတယ်။ Huawei ထုတ်နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်အစိုးရတရုတ်အစိုးရကထောက်ခံနိုင်တယ်လို့ American အစိုးရကပြောနေတာပါ။ Huawei ကုမ္ပဏီကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပြီးသူ့ပစ္စည်းတွေကိုတုံးမယ်ဆိုရင်ထောက်ခံမခံရစီဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ Huawei ဥက္ကဋ္ဌလျံဟွားကပြောကြားထားပါတယ်
။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့ကထွေထွေရွေးကောက်ပွဲချင်းပပြီးသွားခဲ့ပြီးနောက်ထွက်ပေါ်လာခဲ့တဲ့လူထုစစ်တမ်းရတော့အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာဝန်ကြီးချုပ်ဖြစ်တဲ့ဒုတိယအကြိမ်အရွေးခံမှာဖြစ်တယ်လို့ဖော်ပြနေပါတယ်။ရွေးကောက်ပွဲနောက်ဆုံးအဆင့်ကိုသတင်းပတ်၅ပတ်ကြာကြာကျင်းပခဲ့တာဖြစ်ပြီးတော့ပြည်내၈ခုကလွှတ်တော်အမတ်နေရာ59နေရာအတွက်အိန္ဒိယနိုင်ငံသားအတန်းပေါင်းများစွာမဲပေးခဲ့ကြပါတယ်။ဒီထဲမှာလူစိတ်ဝင်စားမှုအများဆုံးကတော့ဝန်ကြီးချုပ်မိုဒီဝင်ရောက်ရှင်ရွေးခဲ့တဲ့မဲဆန္ဒနယ်ဖြစ်တဲ့ Uttar Pradesh ပြည်내မြောက်ပိုင်းကဗာရာဏစီမှာဖြစ်ပါတယ်။ဒီပြည်내ဟာအရေးပါတဲ့ပြည်내တစ်ခုဖြစ်ပြီးတော့2014အထွေထွေရွေးကောက်ပွဲအတွင်းဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီဘာရာတီယာဂျနတာပါတီ BJP ပါတီမဲအပြတ်သတ်နဲ့အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီဟာပြင်းထန်တဲ့မျိုးသားရေးဝါဒနဲ့သူ့ရဲ့ဝန်ကြီးချုပ်ပုံရိပ်ကိုအသုံးပြုပြီးတော့သူဟာအိန္ဒိယနိုင်ငံကိုဥဆောင်ဖို့နဲ့တိုင်းပြည်ပါကစ္စတန်နိုင်ငံကိုရှင်ဖို့အတွက်အသင့်တော်ဆုံးခေါင်းဆောင်တစ်ဦးဖြစ်တယ်ဆိုပြီးတော့မဲဆွယ်စည်းရုံးခဲ့တာပါ။အိန္ဒိယရုပ်သံလိုင်းတွေကနေထုတ်လွှင့်ပြသခဲ့တဲ့လူထုစစ်တမ်း၅ခုမှာတော့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဟာအမတ်နေရာ305နေရာထဲက189နေရာကိုအနိုင်ရမယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။ ဒါဟာအိန္ဒိယပါလီမန်မှာစုစုပေါင်းအမှတ်နေရာ945နေရာရဲ့ထက်ဝက်ကျော်ကျော်လောက်ကိုအနိုင်ရမှာဖြစ်ပါတယ်။ရာဟုလ်ဂန္ဒီဦးဆောင်တဲ့အဓိကအတိုက်ခံကွန်ဂရက်ပါတီကတော့ဒေသတွင်းတခြားမဟာမိတ်ပါတီနဲ့ပေါင်းပြီးတော့အမှတ်နေရာ128နေရာတွေက124နေရာလောက်အနိုင်ရမယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။
အဂရိလိုက်စားမှုတွေနဲ့တရားစွဲခံထားရတဲ့တောင်အာဖရိကသမ္မတဟောင်းဂျေကော့ဘ်ဇူမာကသူ့အပေါ်ဆက်ပြီးစွဲချက်မတင်မှုဒီနေ့တရားရုံးမှာခြောက်ထားခဲ့ပါတယ်။သူ့အမှုအပေါ်နိုင်ငံရေးအရလွှမ်းမိုးဆွဲဖက်မှုတွေမမျှမတဆောင်ရွက်မှုတွေရှိနေတယ်လို့မစ္စတာဇူမာရဲ့ရှေ့နေကပီတာစ်မာရစ်ဘတ်မျိုးကတရားရုံးကိုပြောကြားခဲ့ပါတယ်။သမ္မတဟောင်းဇူမာဟာ1990ပြည့်နှစ်ပိုင်းကလှုပ်ခဲ့တဲ့လက်နက်ရောင်းဝယ်မှုသဘောတူညီချက်တစ်ခုနဲ့ပတ်သက်ပြီးလိမ်လည်မှုအဂရိလိုက်စားမှုတရားမဝင်လုပ်ငန်းလုပ်မှုငွေကြေးခွာချမှုစတဲ့စုစုပေါင်းအမှု16မှုနဲ့တရားစွဲခံရတာပါဒီကနေ့တရားခွင်ကိုလာရောက်တဲ့ဒီအသက်89နှစ်ရှိနေပြီဖြစ်တဲ့သမ္မတဟောင်းကတော့သူ့ဘော်အဂရိလိုက်စားမှုစွဲချက်တွေကိုအချိန်ချင်းညှဉ်းဆန်နေတာပါသူသမ္မတမဖြစ်ခင်လေးတွင်လွန်ခဲ့တဲ့10နှစ်ကရုတ်သိမ်းခဲ့တဲ့အမှုတွေနဲ့ပြန်လည်တရားစွဲတာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့မစ္စတာဇူမာကပြောကြားပါတယ်ဥရောပကော်မတီနဲ့လက်နက်ရောင်းဝယ်မှုသဘောတူခဲ့ခြင်းကဂျေကော့ဘ်ဇူမာကဒုသမ္မတတာဝန်ယူနေခြင်းဖြစ်ပါတယ်။ပြင်သစ်လက်နက်ရောင်းဝယ်ရေးတာလစ် SA လုပ်ငန်းကိုယ်စားလှယ်တယောက်လည်းမစ္စတာဇူမာနဲ့အလားတူဆွဆွဲချက်တွေကိုခံနေရပါတယ်။သူတို့နှစ်ယောက်လုံးကအမှားတစုံတရားမလုပ်ဘူးလို့ညှဉ်းဆန်နေပြီးသူတို့ပေါ်ဆွဆွဲထားတဲ့အမှုတွေကိုအမြင့်တဲ့အဖြစ်ရုပ်သိမ်းဖို့ကြိုးစားနေကြပါတယ်
။ American Town Mine Atlanta မြို့က Morehouse College ကဘွဲ့ရကျောင်းသား400နီးပါးကတော့မျောလင်းပဲရေရောလာတဲ့လက်ဆောင်တစ်ခုကိုတနင်္ဂနွေနေ့ကဝန်ထမ်းသမင်အခမ်းအနားမှာရရှိခဲ့ကြပါတယ်။ဒီပညာကဏ္ဍမှာယင်းနီးမြုပ်နှံသူအလို့ရှင် Billionaire Robert Smith ကဘွဲ့ယူကျောင်းသားအလုံးရဲ့ကျောင်းစီချင်းငွေအလုံးကိုသူပေးချေမယ်ဆိုပြီးတော့ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America The Away မဆူမြင့်မွန်နဲ့ကိုရင်နိုင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းကပြစ်ခတ်မှုအကြောင်းကိုတင်ဆက်ပေးကြပါတယ်တမရနယ်ရခိုင်အေတပ်ဖွဲ့တို့စီးပရိပခတင်းမှနေစေရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှမင်းတုံကပြစ်ခတ်မှုဖြစ်ခဲ့ရာကြောင့်ကျောင်းနှစ်အရွယ်ကလေးတယောက်သေဆုံးပြီးတော့ဆယ်နှစ်ယောက်ကလေးတွေနဲ့ရွာသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တမရဘက်ကတော့မြောက်တောင်နဲ့မာလာရွာဘက်မှာအေအဖွဲ့ကစတင်ပြစ်ခတ်လို့အတိုက်ပွဲဖြစ်ပွားတာလို့ပြောဆိုခဲ့တယ်လို့ဒေသခံတွေနဲ့အေဘက်ကတော့အတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပြစ်ခတ်တာလို့ပြောဆိုခဲ့ပါတယ်ချင်းနေပြည်စုံကတော့ဖျူးမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
မနေ့ကကြောက်တော်မြို့နယ်ကလတံမြစ်ရှိဖက်မြောက်ကောင်ကြီးရွာနဲ့မာလာကြီးရွာကြားပြစ်ခတ်ဆက်ဆံမှုဖြစ်ပွားခဲ့လို့မြောက်ကောင်ကြီးရွာကအသက်10နှစ်အရွယ်သုံးတန်းကျောင်းသူမတ်သိန်းချီကြီးစံထိမှတည်ဆုံသွားခဲ့ပါတယ်။မြောက်ကောင်ကြီးရွာဖခင်မှာတရင်သုံးနေတဲ့တန်ကန်တော်တော်ဘာနေမကောင်းလို့စီးရီသာပူရင်းအပြန်မှာမြန်မာစစ်တပ်ကနေပြစ်ခတ်လို့ကြီးစံထိမှတည်ဆုံရတယ်လို့ကိုတိုင်တွေ့ကြုံခဲ့ရတဲ့တည်ဆုံသူမတ်သိန်းချီရဲ့အကူဖြစ်သူကပြောပါတယ်။
မင်းကတော့ကျားတော့တော်တော်တော့အဲငားလေးဆိုတော့တော်တော်ရောအဲ့ငါပြန်လာသူကရန်သူကအလီမှုတ်တယ်သူကရန်သူကရန်သူကဆိုပြစ်တာအဲ့ဒီမှာငားလေးကတိကျတော့မင်းကပေါင်းလိုက်တော့ဆိုတော့အာတိကျလို့ဆိုတော့ငမစကားတွေကပြရတယ်တပည့်ရတယ်မဟုတ်ဘူး
ပြစ်ခတ်မှုတွေဖြစ်ပွားပြီးမြောက်တောင်ကျေးရွာကရွာသားတွေဟာကာစီကျေးရွာဘက်ကိုအများပြားစိမ့်ရှောင်ရောက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်အလားတူမာလာကျေးရွာမှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့လို့ဆယ်နှစ်ယောက်ကလေးသုံးဦးနဲ့လူကြီးတူတိခိုက်တန်ရာရရှိခဲ့တယ်လို့အခင်းဖြစ်ပွားရာကိုကိုယ်တိုင်ရောက်ရှိနေတဲ့ကြောက်တော်လူမှုကွန်ရက်ပေးရေးဖွဲ့ဝင်ကိုစောဝင်းကပြောပါတယ
်မာလာယွာမှာတင်ရတာလေးဦးကြောက်တော်စေယုံတူဦးရဲ့စစ်တဲ့စေယုံမှာတူဦးရဲ့နောက်မူကတော့စေယုံတက်ပြာမလို့ပြရတယ်လေဦးမှာ95နှစ်ကြီးတဲ့အဖိုးတူရဲ့ကဲတဲ့သူကကလို့သက်စီနာမအောင်ဒီဟာဒီဆိုအောင်တက်ကုန်မရှိတဲ့ကလေးပေါ့
တမတော်ဘက်ကတော့ရခိုင်လက်နက်ကန်ဖွဲ့ကနေမာလာယွာနီတမတော်ကိုတိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပွားတာဖြစ်ပြီးအရသာထိခိုက်မှုအခြေအနေကိုမသိရှိသေးဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးကပြောပါတယ်
လေအစ်ကတော့အဲဘာလာနဲ့ဟလာကြောက်တောင်ကြားထဲမှာပဲဖြစ်တာပေါ့ကျွန်တော်တို့ဒီကနေပြီးတော့မှပြင်တဲ့အခုပေါ့အောက်ကိုပြန်ဆင်းလာတာရှိတယ်။ဘလောကနေတော့ဒီဘက်ကိုပြန်ဆင်းလာပေါ့။ဘာသာရွာအဝန်သားမှာအေကောင်းရလူတွေကရွာတွေကနေပြီးတော့မှဖြစ်တယ်။ကျွန်တော်တို့လုံငင်းတက်ကွက်ဝင်နေတဲ့အပြန်အတန်းပြစ်ခတ်တာဒါတော့ရှိတယ်။မနေ့က6နာရီကျော်ဝန်းကျင်လောက်ပါဖြစ်တာပေါ့။ဒီတိုင်းဦးကျင်နေကတော့ကျွန်တော်တို့ကတော့ဘာမှမပြောဘူးညာကားမှန်နေနည်းနည်းလေးပဲပျက်စီးသွားတာလေးပဲရှိတယ်။ရွာနာမှာဟလာတိုက်ပွဲဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကိန်းကိုဖြစ်နိုင်တယ်ဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်မကြားမိဘူ
းရခိုင်တပ်တော်အေးအေးကြံကြားရေးရာရှိခိုင်ဒုက္ခကတော့မနေ့ကကြောက်တော်ဘက်မှာမြမတပ်မတော်နဲ့တိုက်ပွဲဖြစ်ွားတာမရှိဘူးလို့ပြောပါတယ
်ရွာကောင်နဲ့ဒီမာလာရွာကြားမှာငါတိုက်ပွဲဖြစ်တာမဟုတ်ဘူးအဲ့ဒီမှာမနေ့ကတိုက်ပွဲဖြစ်တာမရှိဘူးပ
ြမနေ့ကတော့ဗုဒ္ဓတော်မြို့နယ်ပြင်ချောင်းဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
Meninggal tak boleh kita kata nurudi. Tak boleh ni macam ni sih. Budi ramu lo yang canggih ni. Airi mata boleh kita sih. Di demas kita ya di angkat angkat lau sih dek. Si canggih tu nurudi kencak tu kawan dia dengan kita tak boleh tak kekik lau sih. Airi mata yang tu pegang ni kita ngau dia tunggu dia cerita yang ada.
Tamro pega meninggal kencang ni tak boleh cuba mugu. Tiap minggu naik bulu kiosu kita lo. Tamro pega tiga jasa muci ni gula. Tiga tiap minggu saya tiba bu. Ikan jenis mana tamro ni perlu jah. Siye teh mampu tu. Ayat taru tiga muri pumbu nyabi lari barah. Tamro ni ikan tato ini tak boleh jah tak boleh jah. Ayat tato sejauh tujuh kebi. Tiga tahun yang si tu kena se. Sebi siang tu kat deh lidang jauh si telu le. Ikan ye kuni sanyuan ni le. Lumu posi tu kan ni siye biasa tawar le. Ikan jenis ni macam apa ni? Saya ini beri perkara itu, ya sebab setuju ni apa pun, penunjuk, pautan, mangdoh, sahaja ni ni lihat mah. Tengah dorin ni, ikan ni ura juga ni. Mereka lulus sana foto buat, cuma kebara, sama.
Tangguh ini sebab itu apa jadi? Kurang mana Malaysia mampu menangani tarik itu, lukong kubur di mana kita di tema kehidupan jangan sebab itu mari. Malaysia nangai biar bini kerian kerian.
สมัยก่อนมีวันนี้มาที่มีลักษณะอย่างนี้สิ่งนี้เราอ่ะยามานั่งเงินละสังหารก็ลูกคงกู้บทเต็มสังหารก็ได้สิเต็มเอาเขียดด้วยลูกต้องอยากได้ส่งไปอ่ะเสนอเดียร์ยากี่วันเลยพี่สงกรานท้ายที่สุดฟิวมีมาไว้ตั้งแต่ไม่มากันตั้งปีกูท้ายเช่นลิซ่าเนี่ยปีแรกปีเนี่ยสมัยก่อนมีวันนี้เอาไว้ที่เมียนลามาบอกมาแต่ยามเอาไว้ยามานั่งเงินละสังหารอุตส่งสังหารก็ได้สิเต็มเอาเขียดว่าการมองดูมาก็เช่นไม่ใช่ไหนพี่ปีแล้วเบก้า
แต่ถ้าอบรมก็เว้นใจแค่ราจาวยามานั่งเงินตาตรงก็รอเข็มที่ป่วยเนี่ยมาเรียนตีส่งเงี้ยบีคนอื่นก็รอแต่ยามเป็นทางเงี้ยบาร์เลยคุปปี้ก็กูกี่เรื่องเนี่ยเยี่ยมูโอมาโกรันนายอุสเซเงี้ยบีคุลูกเจ้าตัวบาร์เลยคือปะละนั่นแหละคือมีปะละสมมติว่าคือมีปะละเกี่ยมาที่เรื่องนี้จะต้องชนะตัวเป็นนะเต็มมาแค่เรนนิสัยมิวซ่ากับเป็นเสียงก็รอเสียมือเรื่องนี้บาร์เลย ก็ผมมาปลาจ่าเลยยามานั่งงานได้ฮะเช้าช้าสายสายนี่จะต้องเดียกันสองท่าจ่าไม่ใช่จ้าลูกมังคุกใครนี่เนี่ยปัจจัยนี่มือกูเลยเสียยามเอสบีเปียสุกเกล้าบ้าที่น้องมาโรแต่ยามไม่อะไรตัวจะชกกันโรทัดเจ้าจ้าบีจะชกกูเลยพามีท่าบ้าเลยแต่ยามไม่เป็นท่านเลยยามานั่งงานได้เลี้ยวกูโรทันสีเสียสีนี่บ้าเลยตัวฮะไม่เลี้ยบ้าตาสกาโกอิงเลยลูกบ้ามันจะจ้าบุลูเลยไม่เลี้ยนอะไรนี่ก็เปียสุกเกล้าบ้าเลย แต่ยังยาดูเรื่องกุฏานี่เลยแต่เพียงเสียงของเราเนี่ยมาแต่ยังอาจจะเสียงยาชีวิตตัวยาเขียบีมันเลี้ยแต่เพื่อการรอดรู้ว่าตายหรือกูเสียเลือดเสียนี่เลยสูบีมันเลี้ยงนั่งงานตัวนี้มาพบยานี่บาร์เลยคุณส่วนใหญ่ท่านนั่งงานจะไว้งานนี่จะเสียงมันเลี้ยงนั่งงานกูคุยบูด้วยจูจ้าจ้าเลยมีมารีกูเลยนั่นท้าวสกุลกูเนี่ยเทมาพามีดาลุงอาญาเทมันเนี่ยชินีบีสูบีท่านนั่งงานลุงมุ่งเพื่อสิ่งใดก็เลยเปลี่ยนสูบีบาร์เลยเช่น
ไม่มาที่สบิทาพี่ปารีตอนนี้ฉันอยากให้คุณเข้ามาเราเองงานนี้ยังไทยหรือไลน์สิ่งมาพารีสุนิบุชิลิสวาโกจิอามาครับสวัสดีครับยูไลส์เรื่องของสิ่งออกมาแต่ในงานนี้ลูกชิ้นจีนลูกมีปัตตาอีกอย่างตัวคุยส่งสารเรื่องมองสกับพี่สุยดาราเรื่องลูกมุกเงียดมาอย่างเป็นบ้ามาว่าตัวละอะไร ลูกฟ้าจีเจนลูกมุตฮาซาดาพิมพ์กูที่เกษตรดีเลี้ยงมีเรื่องกูเป็นลูกหันด้านไหนมาเลยแต่ลูกเลี้ยงมีเรื่องกูลูกละสาวพี่สุยตามูเอามากินแล้วคุณพี่เดมาละลามะอิงานี้เนี่ยแต่ลีลาสิ่งมาสุนิบุสิ่งท้าวเลยป่าวสุนิบุมีเรื่องรู้ว่าตัวฉันนี่เนี่ยวิวมีมาวันกูกู้เอทเลฟูนมาดูจูปีบูทามะสุนิบุแต่ลีลาสิ่งเรื่องทั่วเตะชิมาคอยอยู่บีบามะแต่มาโมกู้เอมีกู้เอมีกงกูสานายพี่สิอีเมลนายพี่สิเฟซบุ๊กอ่ะพี่สิจูดิ้งยีต ယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။တော်တော်ရှင်နေနေနဲ့အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိန့်လာကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလူလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညနေမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ viewer ကနေတင်းလာနေညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုတစ်ခါမှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးတင်ခန့်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ချန်နဟန်ကိုကာကွယ်ရေးဝန်ကြီးတင်ဖြစ်ခန့်အပ်ဖို့တရတ်ဒေါ်နယ်ထရမ့်ကရွေးချယ်လိုက်ပါတယ်။စီးဆိုင်ရာအခြေအနေအမြောက်အများကိုရင်ဆိုင်ဖို့အတွက်လာမယ့်သတင်းပတ်တွေအတွင်းမှာဖက်ဒရယ်စစ်ဌာနချုပ်ကိုသူကဦးဆောင်ရတော့မှာဖြစ်ပါတယ်။ ထိုင်မဲ့ပထမဆုံးရင်ဆိုင်ရာမှာကတော့သူ့ကိုအတီးပြုခန့်ထားရေးလွှတ်တော်ကြားနာပွဲကိုခက်ခဲခက်ကြောက်ပြမဲ့ခြင်းရှိနေပါလေ။ပန်ဒကိုစစ်ဌာနချုပ်ဆိုင်ရာဗီဒီယိုသတင်းတော့
Foundation for Defense of Democracies Apwega, Bradley Bauman Lu Lila Duriga Myanmar.
It's hard to find a biography as impressive as Secretary Mattis. I mean, that's going to be a tough act to follow, really, for anyone.
When you met this, you see that going to Korea, you see the yoga, Shabu Kabare, Duchia, Nimoga, together, Padu Domsu, Kamava. I met Chain Nemabe, Dudia, when you appear, then need that that way, then you tire Rico, Shomatu, then Bulu, General Timare.
Shanahanha, Lungere, and Nima, do we need a chicken, Yenunga? Asuya Yaruda, Tansan gave to Mahobao. To Nibomias are located, Boeing Li and Gumu. Yamada Damahope, Queen Yi Bigger Lasso Rebo, Lungan Sichoga, Gojin Dika Sanya, Sesimuku Lokera, Majadigging, Abbe Shinin Dobi Jepari. To go Kantai, Republican Maduga, Tokan Jama, the Jalopi Bime, Democratic Garo, a Pinta, Megon Tok Mesura, a Yi Yam Piata Jabari. Adiga Garo, Kaba Yama, Pijo Neda, and to the Pin. Pentagon Yambu, Nezer Rinsopu, Tamaraga, Bone Depo, Duga Lina, Bide now, Duha, the Marat Tramgo, take that Luye La Surarigo, Megon Tojamawa, Tane Badalu, Brilli Bauman and Yanga.
There was some concern about whether Shanahan would be able to, behind closed doors, as appropriate.
So Piajat Guha, Mala, my last Surabo, Tui and Migo, Doje Chinima, Shanahamga, Tamarago, Tin here at Dime, Pionai Bam Lasura, so in Jet Chu Shibare.
တနက်ပတ်သက်လို့မေကွန်ထုတ်လာမှာကိုမျှော်လင့်ထားပါမယ်။ဒါကတခုတည်းသောပြဿနာမဟုတ်သေးပါဘူး။ဒီကနေ့မှာကွန်ကရစ်ကချပြီးတဲ့စီးရေးအသုံးစရာအားကောင်းပြီးအချိန်ကြီးရခဲ့ပါတယ်။ဒါပေမဲ့အခုကွန်ကရစ်ကနိုင်ငံရေးရကွဲနေတာကြောင့်အရင်နှစ်လိုဖြစ်လာဖို့မလွယ်ပါဘူး။ဒီအချိန်မှာရှန်နဟန်လို့ရမှာကို Brookings Institution က Michael O'Hanion က အခုလို့ မြင်ပါတယ်။
Shanahan's got to find a way to reconcile his big ambitions that we see in the 2020 budget. The Trump administration is forcing the Iran issue really to a head.
Iran Yego to Kugumalo Mapi Lola Yang, Trump Suya Tony Vare, Ta Tego Sudan Mare, Iran Chinja Mugo Belo Kaimesura, Shanahan and Inet Dine Bido Kaimare, Senaja Mulu Labuchan of Mule Mare.
Iran Baga Lola and the Chinja Mugo Tambiambu, Tida Ringo sitting up Bolue, Pandagonga, Don Havari. Tending the Nishi Jabu, Kaba Gonson, we got also Tabi, Nabasalunga, Sinishi Chimbulu, Pioja Varekna.
ကိုကျော်သိန်းတင်ဆက်ပေးကြတာဖြစ်ပါတယ်ခုတစ်ခါမှာတော့နည်းပညာသတင်းတစ်ပုဒ်ဖြစ်တဲ့အလိုလျောက်မောင်းနိုင်တဲ့ကားကြောင့်တင်ဆက်ပေးကြပါတယ်စင်တက်ဆဲအလိုလျောက်မောင်းနိုင်တဲ့ကားတွေနဲ့ပတ်သက်လာရင်လူတွေစိုးရိမ်တဲ့အချက်တစ်ချက်ရှိပါတယ်ဒါကတော့အခုခေတ်စက်ကရိယာကွန်ပျူတာတွေဟာကမ္ဘာကြီးရဲ့ရှုပ်ထွေးပွေလီမှုတွေကိုနေရာတကာမှာအမိလိုက်နိုင်မယ်လို့
အလိုလျောက်မောင်းနိုင်တဲ့ကားတစ်စင်းကလမ်းသွားလမ်းလာတယောက်ကိုတိုက်မိလို့အသက်တည်ဆုံးခဲ့တာဥမာတစ်ခုဖြစ်ပါတယ်ဒါပေမဲ့လည်းနောက်ဆုံးမှနည်းပညာတွေကလူတွေအန္တရာယ်ကင်းမဲ့မောင်းသူမဲ့ကားတွေဖြစ်အောင်ဘယ်လိုစူးစမ်းနေလဲဆိုတာနဲ့ပတ်သက်ပြီးတော့ဗီဒီယိုတင်တဲ့နောက်ကေဗင်အီနော့ပြောပြတဲ့တင်လာကိုကိုရဲမင်းထောက်ကပြပြပေးပါလိမ့်မယ်ရှင်
အလိုလျောက်မောင်းနိုင်တဲ့ကားတွေရဲ့အနာဂတ်အလားအလာဟာတိတ်ကိုကောင်းပါတယ်အဲ့ဒီကားတွေများလာရင်ယာဉ်ကြောပေးဆုံးမှုနည်းနည်း Peter Genovic
အခုလိုပြောပါတယ်။
ကျွန်တော်တို့အဓိကကိစ္စ၃ခုကိုဆောင်ရွက်နိုင်ခဲ့ပါတယ်။ရင်ကြောပိတ်ဆိုတာနဲ့ဆိုင်တဲ့ကိစ္စ၊မောင်းသူမဲ့ကားတွေကိုလူစီးနှင်တာနဲ့ဆိုင်တဲ့ကိစ္စ၊ကားရက်တာနဲ့ဆိုင်တဲ့ကိစ္စတွေပါ။ဒီအခြေအနေတွေဟာပုံမှန်ကားမောင်းသူတွေရဲ့အခက်အခဲတွေပဲမဟုတ်လား။ဒါပေမဲ့လမ်းတော်လမ်းလာတဲ့ဆိုင်တဲ့ပြဿနာတွေလည်းရှိနေပါသေးတယ်။မောင်းသူမဲ့ကားရဲ့တုံ့ပြန်နိုင် ဒါကြောင့်လမ်းသွန်းလမ်းလာတွေလိုမျိုးအယုတ်တွေနဲ့မောင်းသူမဲ့ကားတွေရုတ်တရက်တုတ်ပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပြီးစမ်းသပ်စစ်ဆေးမှုတွေလည်းလုပ်ကြရပါတယ်။တိုးတက်မှုတွေတဖြည်းဖြည်းချင်းရနေတဲ့အကြောင်း Dennis Nabulets ကအခုလိုပြောပါတယ်။
We solved three problems. We solved the traffic jam problem, we solved the commute problem.
အလိုလျောက်မောင်းနေနိုင်တဲ့ကားတွေကိုနေရာ၄မျိုးမှာကျွန်တော်တို့စမ်းသပ်မောင်းနေကြည့်ခဲ့ပါတယ်။မြို့ထဲမှာရဲကျေးလက်ကလမ်းတွေပေါ်မှာရဲကျေကျေဝုန်းဝုန်းနဲ့အချိန်မြင့်မောင်းနိုင်တဲ့လမ်းကျယ်ကြီးတွေမှာရဲပြီးတော့တချို့အဝေးပြေးလမ်းတွေပေါ်မှာမောင်းကြည့်ပါရယ်ဒီနေရာတွေကအလိုလျောက်မောင်းနိုင်တဲ့ကားတွေသွားရမယ်ပုံမှန်နေရာတွေပ
ါဒီကိစ္စတွေကိုဆောင်ရွက်နိုင်ခဲ့တာကတက္ကစီကနေထရက်ကားအထိရေမောင်းမပါပဲမောင်းနေနိုင်တဲ့အခြေအနေကိုလမ်းဖွင့်ပေးနိုင်ခဲ့ပါရယ်တစ်ချိန်တည်းမှာပဲလိုအပ်ရင်လူသားကကားကိုထိန်းချုပ်နိုင်ဖို့လဲလိုအပ်ပါရယ်မက်ဂနက်စ်ကတ်စတယ်ကအဲ့ဒီအကြောင်းအခုလိုဆက်ပြောပြပါရယ်
We will also see I guess autonomously driven vehicles like
ကမကီးဝေးတနေရာကတနေရာကိုသွားနေတဲ့မောင်းသူမဲ့တည်ယူပို့ဆောင်ရေးယာဉ်တွေကိုမြင်တွေ့ကြရမှာပါဒါတွေကကောင်းတဲ့အလားအလာတွေပါလာမယ့်10နှစ်က15နှစ်အတွင်းမှာ 5G network နဲ့ဆက်သွယ်လုပ်ဆောင်မယ့်အရာတွေပိုများလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်လူနဲ့ဆိုင်တာလည်းဖြစ်နိုင်ပါတယ်ကားနဲ့ဆိုင်တာလည်းဖြစ်နိုင်ပါတယ်လမ်းသွားလမ်းလာဒါမှမဟုတ်စပိန်စီးသူတွေနဲ့ဆိုင်တဲ့အရာတွေလည်းဖြစ်နိုင်ပါတယ
်ဆိုလိုတာကအလိုလျောက်မောင်းနေတဲ့ကားတွေမထင်မှတ်တဲ့အခက်အခဲတွေကိုကြုံတွေ့ရတဲ့အခါမှာလူတွေက 5G network ကတဆင့်အဲ့ဒီမော်တော်ယာဉ်တွေရဲ့ steering ကိုထိမ့်ချုပ်မောင်းနေနိုင်မှာဖြစ်ပါတယ်။ခမန်းကျဲအရ2020ပြည့်နှစ်မှာအလိုလျောက်မောင်းနေနိုင်တဲ့ကား5တန်းကျော်လောက်လမ်းတွေပေါ်မှာရှိနေလိမ့်မယ်လို့ပြောကြောင်းပါခင်ဗျာ
။ကိုရင်မင်းထွန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ကျမတို့ဒီညနေခင်းအတန်လေးစီစဉ်ပြီးပြီးချင်းည9နာရီမှာတော့ view ရဲ့ရုပ်မြင်သံကြားစီစဉ်လေးကို Asia 7 ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ဒီဘက်ကတဲ့မြန်မာတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်းအချင်းချုပ်ကိုမဆုမြတ်မုံကပြပြပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်ချင်းချောက်နေမဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့နယ်လို့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တယ်။နောက်ထပ်ဘယ်တော့မှမချင်းချောက်ပါနဲ့လို့သမ္မတထရမ့်ကတနင်္ဂနွေနေ့ကတွစ်တာပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံသားဝန်ကြီးကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဟာတိဘက်ဒေသကိုတွားရောက်ပြီးတော့ဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေနှစ်နေရာတွေကိုတွားရောက်လည်လာခဲ့ပါတယ်။တိဘက်ဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့တိဘက်ရဲ့သူမတူတဲ့ယဉ်ကျေးမှုနဲ့ဘာသာစကားထိန်းသိမ်းရေးအပေါ်ကန့်သတ်ခံနေရတာကိုစိုးရိမ်တဲ့အကြောင်းတပ်အမတ်ကြီးတယ်ရီ ဘရန်စတက်ပြောခဲ့တာကိုတပ်ရုံးပြောခွင့်ရသူကသတင်းမီဒီယာတွေကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။Huawei smartphone တွေမှာ Google ရဲ့ Android operating စနစ်အပါအဝင် software hardware နဲ့ဤပညာထောက်ကူအလုံးအသုံးပြုခွင့် license ကို Google မိခင်ကုမ္ပဏီ Alphabet ကရယ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့ဤပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American ကုမ္ပဏီတွေမသုံးရလို့ American သမ္မတ Donald Trump အမိန့်ထုတ်ခဲ့ပြီးတဲ့နောက်မှာခုလို Google ကဆောင်ရွက်တာပါ။ဒါကြောင့် license မလိုတဲ့ open source software တွေကလည်းလွဲလို့ Google ရဲ့ဤပညာတွေကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။အီဂျစ်နိုင်ငံကိုင်ရိုမြို့နားမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်မှုအတွင်းမှာဆက်သွေးကြွားလိုတန်တရားရှိတဲ့သူ12ယောက်သေဆုံးသွားတယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးကပြောပါရတယ်။အဲ့ဒီဆက်သွေးကြွားတွေဟာမွတ်စလင်ညီအစ်ကိုတော်များမွတ်စလင် Brotherhood အဖွဲ့ရဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Hams နဲ့ဆက်သွယ်မှုရှိပြီးတော့လက်နက်ခဲယမ်းတွေဖောက်ခွဲရေးပစ္စည်းတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေစီးနှင်ခဲ့တဲ့နေရာတစ်ခုမှာတွေ့ရှိတယ်လို့ကြေညာချက်မှပြောထားပါရ။
တင်ကြီးချုပ်ကမစိမြမောင်ကကြီးညာပေးခဲ့ရပါဒီနေ့ညတွေစီစဉ်ထုတ်လွှင့်မှုကတော့ကိုဇော်ဝင်းလိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်ကျမအီတန်စင်ပါရှင် View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီနေ့စနေနေ့ထိလိုင်းဒိုမီတာ24 25နဲ့52ကနေတိုက်ထုတ်လွှင့်ပေးထားလို့ပေးပါမယ်ရှင်နားဆင်သူတို့ကရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.